အခုဆက်ပြီးတော့မြန်မာပြည်ကအတန်များဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ရွေးကောက်ခံကိုယ်စားလှယ်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေပြည်ပပညာရှင်တွေရဲ့သုံးသပ်ချက်သဘောထားတွေကိုအခုကျွန်မတို့အတန်တွေ့နေတဲ့အချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှအလွတ်တဘောတီးသန့်ဆွေးနွေးပွဲလုပ်နေပါတယ်ဆွေးနွေးပွဲတွေကအကြောင်းအရာတချို့ကိုကောက်နှုတ်ပြီးတော့ဦးသိန်းခိုင်ဦးပြောပြပေးပါရှင်
လုံခြုံရေးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတစ်ခုဖြစ်တဲ့ဒီတိနိုင်ငံကကမ္ဘာ့ကထလို့စုပ်ပြုတ်ပြီးတဲ့နောက်အခုလိုမြန်မာရေးလူသဘောဆွေးနွေးပွဲကျင်းပတာပါကုလသမဂ္ဂဆိုင်ရာဒီတိအမြဲတမ်းတာမတ်ကြီးပါဘရာဝုဒ်ဝတ်ကဆွေးနွေးပွဲမှာသဘာဝပရိသတ်ပါဝင်ပါတယ်အရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်လူဖြစ်တဲ့ဆိုင်းဆန်ခန်းကဒီစည်းဝေးမှာမြန်မာနိုင်ငံတွင်းရဲ့အရက်ဖက်လူအဖွဲ့အစည်း488ဖွဲ့တောင်းဆိုခဲ့တဲ့တောင်းဆိုချက်ကိုပဲကျွန်တော်ပြန်ပြီးပြောပြရစီဆိုပြီးအခုလိုပြောသွားပါတယ်
Immediately dispatch an enhanced monitoring and intervention mission to Myanmar to stop the violent attack by the junta on peaceful protesters and vulnerable
မြန်မာပြည်တွင်းကငြင်းငြမ်းစွာဆန္ဒပြနေတဲ့ပြည်သူတွေလူနည်းစုတွေပေါ်တိုက်ခိုက်နေတာတွေရပ်ဆိုင်းသွားဖို့အခြေအနေကိုစောင့်ကြည့်ဖို့နဲ့ဂျားဝင်ဆောင်ရွက်ဖို့လုံခြုံရေးကောင်စီအဖွဲ့တွေချက်ချင်းဆေလွတ်တင်ပါတယ်တွင်းမြေကြမှုတွေအဆုံးသတ်ပြီးတရားလက်လွတ်ဖမ်းဆီးခံထားရသူတွေပြန်လည်လွတ်မြောက်ဖို့နိုင်ငံတကာအကြပူးပေါင်းဆောင်ရွက်ပြီးနိုင်ငံရောင်းချမှုပိတ်ဆို့ဖို့လိုအပ်ပါတယ
်မြန်မာစစ်တပ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်တာဝန်ယူဖို့နိုင်ငံတကာတရားရုံးမှာရေးယူနိုင်ရေးဆိုင်းဆန်ခန်းကပြောဆိုသွားသလိုပဲလူ့ကျွေးရေးကောင်စီရဲ့ဂူကြီးပါစီဖြစ်စီမပါစီဖြစ်စီမြန်မာပြည်သူတွေကတော့သူတို့ရဲ့ခွင့်ရေးအတွက်မရရအောင်ကြိုးပမ်းဖို့တန်ထိုင်တဲ့ခက်ခဲမှမှကြာပြီးသားဖြစ်ပါတယ်လို့လည်းပြောဆိုဆွေးနွေးသွားပါတယ် ICJ နိုင်ငံတကာပြည်ပကလေးလာရေးဖွဲ့က Richard Hose ကအကြမ်းဖက်ဖိနှိပ်မှုတွေရဲ့ကျိုးဆက်မြန်မာပြည်ရဲ့ဆိုင်ရနိုင်တဲ့စီးပွားရေးလူမှုရေးနိုင်ငံရေးအန္တရာယ်တွေနဲ့ပတ်သက်ပြီးသုံးသပ်ပြောဆိုသွားပါလိမ့
် The problem for the regime is that unlike in 1988 or the 1990s or the 2007 suppression
ဆီယိုဆိုရေးကောင်စီရင်ဆိုင်နေရတဲ့ပြဿနာတွေက1988 2009ချူဝါယောတော်လှန်ရေးတွေမတူပါဘူးအကြမ်းဖက်မှုတွေထင်သလိုရော့မသွားပါဘူးသွေးနေကြအင်အားသုံးနေနေမှုတွေရှိနေပေမဲ့ပြည်သူတွေကလမ်းမတွေပေါ်မှာဆက်ပြီးဆန္ဒပြနေကြပါတယ်။အစိုးရဝန်ထမ်းအများအပြားအလုံးမလုပ်ဘူးဆိုပြီးတပိတ်ဆက်မောက်နေပါတယ်။ပုဂ္ဂလိကပဲလုပ်ငန်းတွေကအထွေထွေတပိတ်မောက်မှုတွေလည်းဆက်ရှိနေပါတယ်
။စစ်တပ်ရဲ့ဂျမ်းဖက်မှုတွေကြောင့်လူတွေကနောက်တွန့်သွားတာမျိုးမရှိပဲအခြေအနေကပိုဆိုးလာပြီးစီးပွားရေးအချက်အလက်တန်းနဲ့ချီတဲ့ပြည်သူတွေဆင်းရဲနှောင့်နှောက်မှုတွေရင်ဆိုင်ရအောင်တွန်းပို့နေတယ်လို့ပြည်ချက်ဟိုစီကသုံးသပ်သွားပါတယ်။ပြည်သူတွေအများအပြားဝင်ငွေမရှိအစားအသောက်ခက်ခဲတွေကြုံနေရသလိုကျန်းမာရေးဆောက်ရှောက်မှုစနစ်လည်းပြိုကျနေပြီလို့ပြောဆိုပြီးCOVID-19 ယောဂကာကွယ်ဆေးထိုးဖို့စီစဉ်ဆိုရင်တခြားနိုင်ငံတွေနဲ့နိုင်ရှင်ရင်အများကြီးနောက်ကျနေပြီဆိုပြီးသတိပေးသွားပါလေ။ဒါအပြင်တနက်ကန်ပြည်ပကတွေတိုးလာတဲ့အချိန်ကိုလည်းသူကထည့်သွင်းပြောဆိုသွားပါလေ။ပြည်တော်စုလွှတ်တော်ကုစားပြီးကော်မတီ CRBH ကဒေါ်စင်မအောင်ကတော့
Firstly, we recognize the reservations of the international community.
မြန်မာပြည်သူတွေကိုစစ်နေကြပြစ်မှတ်ချပြီးအကြမ်းဖက်ခြေမုန်းနေရတွေရပ်ဆိုင်းဖို့မှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဓာတ်ရိုက်ကိုထိလက်ရောက်ပါဝင်ဖို့ဆိုတဲ့ကိစ္စကိုခင်းနေနေလုပ်နေတာကျမတို့နားလည်ပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုတွေရပ်ဆိုင်းမသွားရင်ပြည်တွင်းအခြေအနေကပိုဆိုးလာပြီးလူတွေအထူးဒုက္ခရောက်ရတော့မှာပါစီးပွားရေးအရာမတည်ငြိမ်မှုတွေတိုးလာပြီးဒုက္ခတွေပြီးအများအပြားပြည်ပကိုထွက်ပြေးရပြီးဖြစ်လာနိုင်ပါတယ်
ကုလသမဂ္ဂလူ့ကျွေးရေးကောင်စီကိုစတင်ဖွဲ့စည်းခဲ့တဲ့ရည်မှန်းချက်ဖြစ်တဲ့နိုင်ငံတကာတည်ငြိမ်ရေးနဲ့အခြေရေးအတွက်ပါဝင်ကူညီဖို့တာဝန်ယူဖို့အတွက်ဒေါ်စင်မအောင်ကတိုက်တွန်းသွားတာပါဒီစီးနှီးပွဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့ဥတီချက်ဖက်ဒရယ်ပရိဂျင်စာတမ်းနဲ့သက်ဆိုင်ရာကိစ္စတွေတိုင်းရင်းသားလူမျိုးစုတွေဘာသာရေးလူနည်းစုတွေနဲ့ထိတွေ့ဆက်ဆံရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးဖို့အကြံပြန်သတ်မှတ်ထားပါတယ်အခုတန်းလွင်နေတဲ့အချိန်မှာပဲဆွေးနွေးပွဲဆက်ပြီးကျင်းပလိမ့်ပါတယ်စင်နီဝဲပြည်မှာလူကျွေးကောင်စီဖွဲ့ဝင်နိုင်ငံတွေမြမအကြီးနဲ့ပတ်သက်ပြီးသဘောထားအမြင်တွေတင်ပြဖို့လည်းရှိပါတယ်။ဆွေးနွေးကြတဲ့အကြောင်းအရာတွေကိုတော့မနေ့ကဗီဒီယိုမြမပိုင်းစီစီရဲ့ထုတ်လွှင့်ချက်တွေမှာဆက်ပြီးနားဆင်အောင်ရှိပါလိမ့်ခင်ဗျာ။ကျွန်တော်ဒိတ်ထိုင်ဦးပါ။